ကျမ်းမာရေးပြန်ကောင်းလာပြီဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတောက်ကြနေနေပြီးတော့မှကျင်းပမယ့်
ပင်မမီနေထိုင်မကောင်းဖြစ်ခဲ့တဲ့ဒေါက်ဆန်းစုကြည်ရဲ့ကျမ်းမာရေးကိုပြည်သူအများစိုးရိမ်နေကြတဲ့မှာပထမဆုံးချိန်လူမြင်ကွင်းထွက်လာတဲ့အနေနဲ့မနေ့ပြန်မှာကျင်းပမဲ့36ချိန်မြောက်အာဆီယံပါလီမန်များညီလာခံကိုဒေါက်ဆန်းစုကြည်တက်ရောက်ပြီးအဖွဲ့မိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒေတာရင်းအာဆီယံနိုင်ငံတွေကပါလီမန်အမတ်အများပြတက်ရောက်မဲ့ဒီညီလာခံအစီအစဉ်နဲ့ပတ်သက်လို့နိုင
ံပြောကြားမှာဖြစ်ပါတယ်။ဒီလကမှာနိုင်ငံရေးစီဝါရေးလူမှုရေးရုံးလုပ်ငန်းဆိုင်ရာနဲ့အမျိုးသမီးလွှတ်တော်စတဲ့ကော်မတီ၅ခုကခေါင်းစဉ်၅ခုနဲ့အကြောင်းအရာ73ချက်ကိုဆွေးနွေးသွားမှာဖြစ်ပါတယ်။
စစ်ဆိုးရအုပ်ချုပ်ခဲ့တဲ့နှစ်ပေါင်း20ကျော်ကာလအတွင်းအာဆီယံနိုင်ငံများဆိုင်ရာပါလီမန်အဖွဲ့မှလေ့လာသူအဖြစ်ရှိခဲ့တဲ့မြန်မာနိုင်ငံဟာ2010ပြည့်နှစ်ရွေးကောက်ပွဲကနေအရက်သားတစ်ပိုင်းအစိုးရတက်လာချိန်2011ခုနှစ်မှာတင်းပြည့်အဖွဲ့ဝင်ဖြစ်လာခဲ့တာပါ။ဒါပေမဲ့လည်းအဖွဲ့ရဲ့ဥက္ကဋ္ဌတာဝန်ယူဖို့နဲ့ညီလာခံကိုလက်ခံကျင်းပဖို့အလှည့်ကိုတော့2015ရွေးကောက်ပွဲကနေဒေါက်ဆန်းစုကြည်ဦးဆောင်နဲ့NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပြတ်အသတ်အနိုင်ရပြီးချိန်မှအကောင့်ထဲဖော်နိုင်တာဖြစ်ပါတယ်။အခုလိုမြန်မာနိုင်ငံမှာပထမဆုံးချိန်ဖြစ်အာဆီယံအမတ်များညီလာခံကျင်းပရတာနဲ့ပတ်သက်လို့တာဝန်ရှိသူတွေဖြစ်တဲ့ဒေါက်တာတန်ဝင်းကအခုလိုပြောသွားပါတယ်
။ပြီးခဲ့တဲ့နှစ်36ချိန်မြောက်အာဆီယံပါလီမန်ညီလာခံကမလေးရှားမှာလုပ်တဲ့မလေးရှားလုပ်တဲ့အချိန်တော့ဒီချိန်စက်တင်ဘာပေါ့ဒါမှတ်တမ်းတွေကြီးရဆိုတော့အဲ့ဒီချိန်မှာကျွန်တော်မြန်မာနိုင်ငံကလူတော်ကိုယ်စားလှယ်အဖွဲ့ကြီးတွားကြတဲ့အချိန်ကျတော့နောက်နှစ်ကဒီအလှည့်ကမြန်မာနိုင်ငံရဲ့အလှည့်ဖြစ်ပြီမဲ့ဒီ2015တုန်းကတော့ယူကော့ပွဲရလည်းမကြခင်လာတော့မယ်ပြီးတော့တွတ်တော်ကလည်း January ဆိုရင်ပြီးဆုံးမယ်ဆိုတဲ့အတွက်ကြောင့်အဲ့ဒီအချိန်တော့ဥက္ကဋ္ဌတောင်းကိုလက်ခံမယူခဲ့သေးပါဘူးမယူခဲ့ပြီးတော့အခုဒီ2016ကျွန်တော်တို့လူတော်ဒုတိယကြိမ်လူတော်စတဲ့အချိန်ကြတော့မှပဲဒီလာကတောင်းကိုရယူပါမယ်ဆိုပြီးတော့ဧပြီလလောက်ကဆုံးဖြတ်တဲ့အတွက်ဇူလလောက်ကလေးကဒီအစည်းအဝေးအတွက်ဇာတ်လို့စတင်ပြင်ဆင်တာဖြစ်ပါတယ်
အာဆီယံနိုင်ငံများဆိုင်ရာပါလီမန်အဖွဲ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နောက်ခံသမိုင်းကြောင်းကိုတော့1990ခုနှစ်ရွေးကောက်ပွဲမှာလွှတ်တော်အမတ်ဖြစ်ခဲ့ပြီးတိပရောက်ညွန်ပေါင်းအစိုးရအဖွဲ့မှာတာဝန်ယူခဲ့သူတက်ဦးဖြစ်တဲ့ဒေါက်တာတင့်စွေကအခုလိုပြောပါတယ
်ဒီအခု AIMPA မှာကျွန်တော်တို့အနေနဲ့အဝေးရောက်အမတ်တွေအနေနဲ့နေရာရောက်ကြိုးစားခဲ့ပြီမလို့အဲ့ဒီအချိန်မှာစစ်စိုးရဆိုတော့စစ်စိုးရအမတ်ဆိုတာမရှိဘူးမြေထောင်ထဲနဲ့ပြပမှာရောက်နေတဲ့အချိန်မှာသူကနေပြီးတော့တရားသူကြီးချုပ်သူရှိနေချုပ်သူပဲကိုစားလွတ်တဲ့အချိန်ကျွန်တော်တို့အဲ့ဒီအစည်းအဝေးခမ်းမရဲ့ဘေးကပဲလုခွင့်ရခဲ့တဲ့အနေထားပေါ့နော်အဲ့တော့ကျွန်တော်တို့အလောက်ထိအာဆီယံဟာအဲကျွန်တော်တို့ကိုကန့်သတ်မှုတွေရှိတယ်ဒီအတွက်လည်းပဲကျွန်တော်တို့မိတ်ဆွေဒီအာဆီယံအမတ်တွေနဲ့ကြိုးစားခဲ့ရတာဖြစ်တဲ့အတွက်ဒီဒီမိုကရေစီလှုပ်ရှားမှုအပေါ်မှာတော့အာဆီယံနဲ့အာဆီယံလွှတ်တော်အမတ်အဖွဲ့ဟာအစ်စိုးရဘက်ကလိုက်ခဲ့တယ်လို့ကျွန်တော်တို့ဒါတော့သဘိုင်းကြောင့်မှတ်တမ်းတင်ရမှာပါပဲ
အခုဒီအာဆီယံအမတ်တွေရဲ့ညီလာခံကိုမြန်မာနိုင်ငံကအာရှအဖြစ်လက်ခံကျင်းပပြီးဆိုတော့ဘယ်လိုထူးခြားချက်တွေရှိလာနိုင်မလဲရှင
်အာဆီယံနိုင်ငံများအစုကတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်ဟိုအရေးကြီးပါတယ်ဟိုအင်အားကြီးနိုင်ငံကြီးနှစ်ခုအပြင်အရေးကြီးတာတကယ်ကြီးတဲ့ကတော့အာဆီယံအုပ်စုပဲဖြစ်ပါတယ်ဒီကနေ့တော့ဒေါ်အောင်ဆန်းစုကြည်ကိုလည်းဒီအမတ်တဦးဖြစ်လာတဲ့နိုင်ငံရဲ့ဟလာချန်ပေပုဂ္ဂိုလ်နဲ့နိုင်ငံရဲ့ဝန်ကြီးဖြစ်လာပြီးတော့ဒီအစည်းအဝေးကဗမာနိုင်ငံမှာလာပြီးကျင်းပတော့ဒါကကျင်းပတဲ့ပြောင်းလဲမှုခြေလှမ်းကြီးတစ်ခုဖြစ်တယ်လို့မြင်ပါတယ
်အာဆီယံပါလီမန်များညီလာခံကိုစက်တင်ဘာလ30ရက်နေ့ကနေအောက်တိုဘာလ3ရက်နေ့အထိနေပြည်တော်မှာ၄ရက်တာကျင်းပမှာဖြစ်ပြီးနိုင်ငံပိုင်ရုပ်သံတဲ့ရေဒီယိုတို့ကနေဒီညီလာခံမှာပြောဆိုဆွေးနွေးမှုတွေကိုတိုက်ရိုက်ထုတ်လွှင့်ပြသသွားမှာဖြစ်ပါရဲ့ရှင်